တရင်ပြည်နယ်လိုင်းပွဲမြို့နယ်ကွန်းတော်ကျေးရွာမှာရှိတဲ့အယ်လီဂန်ခရစ်ယာန်ဖျားချောင်းဝင်းအတွင်းမှာမြန်ကြီးမှုဆရာတော်ကဒီရက်ပိုင်းအတွင်းဒုတိယမြောက်ဇေဒီတစုကိုထမံတဲလိုက်ပြီးတင်ချောင်းဆောက်လုပ်ဖို့ပြင်ဆင်နေပါတယ်။လောလောဆယ်မှာကရင်ပြည်နယ်ဝန်ကြီးချုပ်ကအခြေအနေကိုတွားရောက်စစ်ဆေးစုံစမ်းနေပြီးသာသနာရေးနဲ့ယဉ်ကျေးမှုဝန်ကြီးဌာနပြည်တော်စုဝန်ကြီးကတော့အချင်းယူဖြည့်ရှင်းဖို့ပြောဆိုထားပါတယ်။တည်င်းပြည်စုံကိုတော့ VOA မြန်မာပိုင်းတည်င်းတော့ကိုမိုးစောကပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့။လိုင်းမွေးမြို့နယ်ကွန်တော်ကျေးရွာရှိဖျားချောင်းမှာပြီးခဲ့တဲ့ဧပြီလနောက်ဆုံးပတ်တွင်ကဇေဒီတစုကိုမြန်ကြီးငူဆရာတော်ကတည်ထားခဲ့ပြီးအင်္ဂါနေ့ကတော့နောက်ထပ်ဇေဒီတစုကိုထပ်မံတည်ထားခဲ့တာဖြစ်ပါတယ်။လက်ရှိကွန်တော်ကျေးရွာကအခြေအနေကိုအင်္ဂလိပ်ကအသင်းတော်ကဖက်အန်သာသနာပိုင်နယ်ရဲ့အထွေထွေတွေ့ရင်မှုနော်ဆာဝါကအခုလိုပြောပါတယ်။
အာဇေဒီကတော့ဒီနေ့ညနေ3နာရီခွဲကပြည်ပြီးသွားပါပြီ။ဒါမဲ့ချိတော့မတင်ရသေးပါဘူးရှင်။ဟောစိတ်ကြတော့အခုတနေ့ရိုက်ပြီးပါပြီရှင်။ဆောက်ရသေးဘူးကနော်။အာသူကပြန်လာဝင်နေမှာတော့ဒုတိယအစုပါတာ။အက်ဂလီကန်ဖျားကြောင်ပါဖျားကြောင်နာမည်ကရှင်မာကု
။ပရမဇေဒီတစုတည်ပြီးတဲ့နောက်မှာသက်ဆိုင်ရာကိုအတိအပြီးတင်ပြခဲ့တယ်လို့လဲနော်ဆာဝါကပြောပါတဲ့
။အာကျမတို့ကသက်ဆိုင်ရာမြို့နယ်ပြည်နယ်အခုရေးမှုရောသာသနာရေးဘက်မှာရောအာနောက်ပြီးတော့တန်ခါနိုင်ရေးကဘက်မှာရောပေါ့နော်ကျမတို့အဲ့ဒါကိုတော့အာကျမတို့ဟိုစာတင်ထားတာရှိပါတယ်အာနောက်တစ်ခုကတော့ကျမတို့ဒီပြည်ဆောင်စုအာဝန်ကြီးရှိတယ်ကျမတို့စာတင်ထားတာလည်းရှိတယ်ပေါ့နော်အာနောက်တစ်ခုကတော့အာသာသနာပိုင်ချုပ်ရုပ်ဆိုတာရန်ကုန်မြို့မှာရှိတယ်ပေါ့နော်သာသနာပြုရုပ်ကသာသနာပိုင်ကြီးများနေပြီးတော့လည်းပဲအာမိတ္တရခံစားနေသူတို့ဒီအခြေအနေမှာတင်ပြတဲ့စာရဆောင်လေးတွေတမန်တော်ရုပ်တွေပဲကျွန်တော်စာတင်ထားတာရှိပါတယ်လို့
ဒီလိုတင်ပြပြီးတဲ့နောက်မှာပြည်နယ်အစိုးရကတာဝန်ရှိသူတွေကိုတော့ကြေးရွာကိုလာရောက်ပြီးကြီးစုစစ်ဆေးခဲ့တယ်လို့ဒီကနေ့နေကင်းမှာလည်းပြည်နယ်ဝန်ကြီးချုပ်ကိုယ်တိုင်လာရောက်ခဲ့တယ်လို့ပြောပါတယ်တင်ပြည်နယ်ဝန်ကြီးချုပ်တော့ရောက်ကြီးစုစစ်ဆေးခဲ့တဲ့အခြေအနေကိုတော့နော်စာဝါကအခုလိုပြောပါတယ
်အထူးရထူးထူးတော့မရှိဘူးရှင်သူကလာပြီးတော့ဝန်ကြီးချုပ်ဆရာတော်နဲ့တော့မတွေ့လိုက်ဘူးပေါ့နော်အဲ့ဒီဖြစ်ဒီတဲ့နေရာမှာအော်တောင်ဝန်ခံထိုင်တယ်ဆရာတော်တကားတော့ရှိတယ်အဲ့ဒီဆရာတော်တကားကိုသူတို့ကဟိုဘုံရောက်ဖူးပြီးတော့စကားပြောတာပေါ့နော်အာပြောတာကတော့ဒီအာဒီဝင်းချုပ်ရဲ့ပေါ့နော်ဒီအာအရှင်ကြီးနဲ့မှသူနေတာနှစ်ပေါင်းဘလောက်ဘလောက်ကြာပြီဆိုတဲ့အကြောင်းပြီးလို့ရှိရင်နှစ်ပေါင်းဘလောက်ကြာပြီဆိုတဲ့အကြောင်းဒီလိုမျိုးဟာကိုဟိုတော့သူကနေပြီးတော့ဒီလိတ်ဆောင်ရှင်နေဆိုတဲ့အကြောင်းပေါ့နော်အဲ့အဲ့ဒါကိုသူကမိတ္တရခံပါတယ်ပေါ့နော်ဒီဟာလိုသိရတယ်လည်း
ပြီးခဲ့တဲ့လပိုင်းအတွင်းကကရင်ပြည်နယ်အတွင်းကခရီးရန်ဖျားကြောင်းနှစ်ကြောင်းရဲ့ဝင်းအတွင်းမှာဇေဒီနှစ်စုတည်ထားခဲ့တယ်လို့အစ္စလမ်ဘာသာဝင်တွေရဲ့ဗလီအဆောက်အုံအတွင်းမှာလည်းဇေဒီတစုတည်ထားခဲ့တာတွေရှိပါတယ်။မြန်ကြီးဦးဆရာတော်ကဒီလိုဆောင်ရွက်နေတဲ့အပေါ်မှာတော့သာသနာရေးနဲ့ယဉ်ကျေးမှုဝန်ကြီးဌာနပြည်တော်စုဝန်ကြီးသူရာဦးအောင်ကိုကတန်ခါကိစ္စကိုတန်ခါတွေကဖြည့်ရှင်းဖို့ဂိုင်းပေါင်းစုံတန်ခါနိုင်ရကအဖွဲ့အစည်းအဝေးကဆုံးဖြတ်ထားကြောင်းနဲ့ဒီရေးကိစ္စကိုကရင်ပြည်နယ်တန်ခါနိုင်ရကအဖွဲ့ကဖြည့်ရှင်းသွားမှာဖြစ်ကြောင်းပြောဆိုခဲ့တယ်လို့ဒီရေးကိစ္စကိုအချိန်ယူပြီးဆောင်ရွက်ဖို့လိုအပ်ကြောင်းနဲ့သတင်းမီဒီယာတွေကိုအခုလိုပြောဆိုပါတယ
်။ဒီပိုင်ဆိုင်မှုနဲ့ပတ်သက်ပြီးတော့မှလူတွေကဒီမျိုးအောက်ချီမှာဝင်သွားတဲ့အရင်းပေါင်းတွေလည်းအတန်းထွက်လာတယ်။ဘာလို့လဲမို့လား။လက်တော့ဒါဒီလူတပြင်းဖြည့်ရှင်းနေလို့ရှိတယ်။ဟိုနောက်ဖက်လက်နက်ကလေးခွဲရတယ်။အဲ့မှာနည်းနည်းလေးပေါ့။ပါဝင်ပတ်သက်နေကြတာ။ဟုတ်။ခုနရှေ့ဆေးရမယ်။အမျိုးသားပြန်နေပြည့်မြရင်းနေပေါ့။ဒီလူကြီးနေလို့ပဲ။အဲ့ဒါတစ်ခုထိအထိကြိုက်။နောက်ရှေ့ဖြစ်တယ်နေပါလေ။နောက်လူဒါဟိုလို့စေပြီးချန်ဆိုင်ငံပြီးတော့မှဘုရားပေါ်တော့ဘုရားအခြေအခုစောင့်နိုင်ပြီးတော့မှပြင်းသွားမှုတွေဘုရားဘာသာပွဲကြီးဆင်းတယ်ဘုရား
လက်ရှိဖျားတဲ့တင်ဆောင်နေတဲ့ကွန်တော်ကြီးရွာမှာအင်ဂျီ300ကျော်လောက်ရှိပြီးခရီးရန်ဘာသာဝင်မိသားစုက10စုလောက်ပဲရှိတာဖြစ်ပါတယ်ဒီလိုဖျားတီကျောင်းဆောက်ရမှာဒေသခံရွာသားအနည်းငယ်လောက်သာပါဝင်ဆောင်ရွက်တာမျိုးရှိပေမဲ့အများစုကတော့တခြားဒေသကနေလာရောက်ကြတာဖြစ်ပါတယ်